73လက်ကင်ဖုန်းတွေမှာရှေ့တန်းရောက်နေတဲ့ Samsung ကုမ္ပဏီကသူ့ရဲ့နောက်ဆုံးထုတ် Note 10 Smart လက်ကင်ဖုန်းတွေကို August 23ရက်နေ့မှာစတင်ရောင်းတော့မှာဖြစ်ပါတယ်။ဒီတစ်ခါ Note 10အမျိုးအစားတွေကို 6.3 လက်မနဲ့ 6.8 လက်မဆိုပြီးတော့မှအရွယ်2မျိုးနဲ့ရောင်းမှာပါ။ Note 10 Plus လို့နာမည်ပေးထားတဲ့ပိုကြီးတဲ့ဖုန်းတွေက 5G ကိုရက်ကိုချိတ်ဆက်သုံးနိုင်မယ်လို့ Samsung ကကြေညာထားပါတယ်။phone screen မှာမြင်ရတဲ့မြင်ကွင်းကိုပိုကျဲအောင်လုပ်ထားသလို Note 10ထက်ကို battery က800ခန့်နှုန်းလောက်ပိုကြာရှည်ခံမယ်လို့ပြောထားပါတယ်။ Samsung Note phone တွေနဲ့တွဲသုံးတဲ့ digital keyran S Pen ကလည်းအဝေးထိန် remote control လို့သုံးနိုင်အောင်အသစ်ထွင်ထားပါတယ်။ဒါကြောင့် S Pen ကိုကင်ပြီးတော့အဝေးကနေလက်ဟန်ပြပြီးကင်မရာသုံးမလား၊သချင်းဖွင့်မလား၊ဓာတ်ပုံတွေကြည့်မလားကြိုက်ရကိုရွေးချယ်နိုင်ကြပါမယ်
။ In Europe the S Pen's always been the number one reason why people are buying the Note device as well as the fact that it's got a large display and powerful.
ဥရောပမှာ Note phone တွေကိုလူဝေကြတဲ့အဓိကအကြောင်းက S Pen တွေကြောင့်ပါ။ screen ပိုကြီးတာရယ်ဖုန်းရဲ့စွမ်းဆောင်မှုကောင်းတာတွေအကြောင်းလည်းပါပါလေ။ကိုယ်တော်ပထမဆုံးချိန်အရွယ်နှမျိုးနဲ့ Note 10ကိုထုတ်မှာပါ။တချို့တွေက S Pen သုံးရတာကြိုက်ပေမဲ့ဖုန်းကိုပို့ပြီးသေးတာလူကျင်ကြတယ်ဆိုတာကိုကျွန်တော်တို့သဘောပေါက်ပါတယ်။ဒါကြောင့်အဲ့လိုလူမျိုးတွေကိုဆွဲဆောင်နိုင်ဖို့ပို့သေးတဲ့အရွယ်ကိုပါရောင်းမှာဖြစ်ပါတယ်
။ဥရောပဆိုင်ရာ Samsung Mobile ရဲ့ကုန်ပစ္စည်းဆိုင်ရာတာဝန်ခံ Mark Holloway ဖြစ်ပါတယ်။ဖုန်းမျက်နှာပြင်ပေါ်မှာ S Pen နဲ့ကိုရေးချင်ပုံဆွဲချင်တာကိုလည်းရေးနိုင်ဆွဲနိုင်မှာပါ။ Note 10အသစ်မှာ AR Duo ဆိုတဲ့ feature အသစ်လည်းထည့်ထားပါတယ်။ဖုန်းအရှိဘက်ကကင်မရာသုံးပြီးတော့ augmented reality နည်းပညာနဲ့ဒီဇိုင်းတွေထွင်နိုင်ဖို့လုပ်ထားတာပါ iPhone ရဲ့ S10 မှာလို့နှစ်ချက်ထိုးတဲ့အပေါက်လေးမပါတော့သလိုမြင်ကွင်းကျယ်ဓာတ်ပုံဗီဒီယိုရိုက်နိုင်တဲ့ wide angle lens ကင်မရာလည်းပါပါတယ်အနောက်ဘက်မှာဆိုရင်ကင်မရာကစုစုပေါင်း၄ခုတောင်ပါတာပါ August 23ရက်မှာစရောင်းမဲ့ Note 10 smartphone တစ်လုံးကိုဒေါ်လာ950ပေးရမှာဖြစ်ပြီးတော့ Note 10 Plus တစ်လုံးကိုတော့ဒေါ်လာ1100ကျမှာပါ 5G ကွန်ရက်ချိတ်နိုင်တဲ့ Note 10 Plus ဈေးကတော့ဒေါ်လာ1300လောက်ကျမှာဖြစ်ပါတယ်။ smartphone အသစ်တွေအရောင်းမသွက်ဖြစ်နေချိန်မှာ Note 10 ဖုန်းတွေဘလောက်ရောင်းရမလဲဆိုတာကိုလည်းဈေးကွက်မှာစိတ်ဝင်စားနေကြပါတယ်။ CCS Insight ဈေးကွက်သုံးသပ်တဲ့လုပ်ငန်းကဒီဥက္ကဋ္ဌ Marina Kotchiva ကခုနောက်ပိုင်းလူတော်တော်များများကဖုန်းသက်လဲဖို့တိတ်ဆိတ်မဝင်စားကြတော့ဘူးလို့သုံးသပ်ပါတယ်
။ Every new device offers something new and the innovation in mobile phones hasn't stoppedWhat happened is that
PC တိုင်းကတော့အသစ်စမ်းတွေပါလာပါပဲ။ဖုန်းသစ်တွေစမ်းသစ်တီထွင်တာကတော့ရက်မတော်ပါဘူး။ခက်ကြာကဖုန်းသစ်တွေကအရင်တစ်နှစ်နှစ်နှစ်လောက်ကတည်းကထုတ်ပြီးသားဖုန်းတွေနဲ့အမြင်သိပ်မကွာတော့ဘယ်လောက်ထူးသွားသလဲဆိုတာကိုလူတွေကသိတ်သတိမထားမိကြတော့တာပါ။ဖုန်းသစ်တွေမှာအသစ်အစမ်းမပါဘူးလို့မြင်လာကြပါတယ်။ software update တွေကလည်းရှိနေတော့ကိုယ်သုံးနေတဲ့ဖုန်းကိုဖုန်းသစ်နဲ့လဲသုံးဖို့တိတ်ဆိတ်မဝင်စားကြတော့ပါဘူး။
Samsung ရဲ့ Note 10 ဖုန်းသစ်တွေက 5G ကွန်ရက်ချိတ်နိုင်မှရဲ့ကင်မရာပိုကောင်းလာတာရဲ့ကြောင့်ဖုန်းဝင်သူတွေကိုပိုဆွဲဆောင်နိုင်မယ်လို့ Samsung ကမျှော်လင့်နေပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားဖြစ်နေတဲ့ကုန်သွယ်ရေးပြဿနာတွေကြောင့်တရုတ်ကဟွာဝေနည်းပညာလုပ်ငန်းကြီးထိခိုက်နေချိန်မှာပြိုင်ဘက် Samsung က Note 10 ဖုန်းသစ်တွေနဲ့အမျက်ထုတ်နိုင်မယ်လို့လည်းခန့်မှန်းကြပါတယ်။ဗီဒီယိုနဲ့ဓာတ်ပုံတွေအရေးသေးကောင်းအောင်ရှိုင်းနိုင်ဖို့ကိုအသာပေးထားတဲ့ဟွာဝေဖုန်းတွေကြောင့် smartphone ဈေးကွက်မှာ Samsung ပြီးရင်ဟွာဝေကဒုတိယနေရာမှာလိုက်နေတာပါ။ဈေးကွက်ထဲမှာတန်ပိုးနဲ့ smartphone မျိုးတွေအယောင်းသွက်ပေမဲ့ဒေါ်လာ1000ချီလောက်ပေးရတဲ့ premium အဆင့် smartphone တွေကတော့ဘယ်တစ်စိတ်ပဲဖြစ်ဖြစ်အယောင်းတက်နေပါတယ်။ဈေးကြီးပေးဝယ်ထားရတဲ့ဖုန်းတွေကိုလူတွေကလွယ်လွယ်နဲ့လဲမကင်ကြတော့တာနဲ့ပတ်သက်လို့ Marina ကအခုလိုထောက်ပြပါတယ
်။ And there are two main reasons for that. One is the slowdown of this perceived innovation. Again, innovation hasn't stopped.But the perception of innovation
အဓိကအကြောင်းကတော့နှစ်ချက်ရှိပါတယ်။တစ်ချက်ကတိတိသာသာထူးထွားတဲ့တီထွင်မှုအသစ်တွေရှိတယ်လို့သိမမြင်ကြတော့ပါဘူး။တကယ်ကတော့စမ်းသစ်တီထွင်မှုတွေကရက်မသွားပါဘူး။ဒါပေမဲ့လူတွေရဲ့အမြင်မှာသိမ်မထူးဘူးလို့မြင်ကြတော့လက်ရှိကိုင်နေတဲ့ဖုန်းတွေကိုပြောင်းမသုံးနိုင်ကြပါဘူး။နောက်တစ်ချက်ကတော့ဈေးပါ။ premium အသစ်ဖုန်းသစ်တွေရဲ့ဈေးကမသေးပါဘူး။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာဈေးတွေပိုးပိုကြီးလာတာကြောင့်ဈေးကွက်မှာအယောင်းမတွက်လာပါဘူး။
ဒီလိုအခြေအနေမျိုးမှာ Samsung က Premium အဆင့် Note 10 smartphone တွေကိုဈေးကွက်တင်တာဖြစ်ပါတယ်။နည်းပညာဆိုင်ရာပစ္စည်းတွေကိုသုံးသပ်တဲ့ CNET Online website ရဲ့အကြီးအကဲ editor Dan Ackerman ကတော့ Samsung ထုတ် smartphone တွေတိတိသာသာထူးခြားလာတယ်လို့ပြောပါတယ်
။ For the last couple of years Samsung products especially their phones they've been incremental steps. They may be
ဒီရတဲ့ဒီနှစ်နှစ်အတွင်း Samsung ထုတ်ပစ္စည်းတွေအထူးသဖြင့်ဖုန်းတွေတိုးတက်လာပါတယ်။ဖြည်းဖြည်းချင်းတိုးတက်လာတာပါ။Note phone တွေနဲ့ပတ်သက်လို့ရင်ကပြဿနာတွေရှိကြတော့ Samsung ကုမ္ပဏီကမဖြစ်မနေထူအောင်လုပ်ရမယ်လို့သဘောထားရထင်ပါတယ်။လွန်ခဲ့တဲ့နှစ်ပိုင်းတွေကသူ့ဖုန်းတွေမှာ battery ပြဿနာတွေရှိခဲ့ပါတယ်။ထွက်မယ်လို့ကြော်ညာထားတဲ့ Galaxy Fold ခေါက်ဖုံးတွေရဲ့ screen နဲ့ပတ်သက်လို့လည်းခောက်တဲ့နေရာမှာပြဿနာရှိတဲ့ဆိုပြီးအစမ်းသုံးဝင်ရသူတွေကပြောကြလို့မထုတ်သေးပဲရက်ရွှေလိုက်ပါတယ်။စောင်းဦးပေါက်တော့ထွက်မယ်လို့ထင်ပါတယ်။တကယ်ထွက်လာရင်တော့တကယ်ကိုထူးခြားတဲ့တီထွင်စမ်းသစ်မှုဖြစ်မှာပါ
။ September မှာရောင်းမယ်လို့ကြေညာထားတဲ့ခေါက်ဖုံးတွေကိုဈေးကွက်မတင်နိုင်သေးခင်မှာ Samsung ကဒီနှစ်ဒုတိယပိုင်းစရောင်းမဲ့ Note 10ဖုန်းတွေကသူတို့ကုမ္ပဏီအတွက်အရေးကြီးဆုံးကုန်ပစ္စည်းလို့ပြောနိုင်ပါတယ်။ဖုန်းဒီဇိုင်းကတိတိတတ်တာမထူးကြပေမဲ့အထဲမှာထူးခြားချက်တွေရှိနေတယ်လို့ Dan Ackerman ကပြောပါတယ်
။ At this point in phone development we kind of hit a plateau in terms of design and features everything
တော့စေမှာတော့ဖုန်းပုံစံဒီဇိုင်းနဲ့ပတ်သက်လို့ပုံသစ်တွေထွက်မလာပဲတန့်နေပါတယ်။ဒါကြောင့်သူများတဲ့ထူးနေဖို့ဆိုရင်အသေးပွဲလေးပဲဖြစ်ဖြစ်စမ်းနေဖို့လိုပါတယ်။အခု Note 10 အစ်စ်မှာတော့ S Pen Digital ခဲတံကအဝေးထိန်း remote control လို့လည်းသုံးလို့ရမယ်ဆိုတော့တော်တော်လေးသုံးဝင်မယ်ထင်ပါတယ်။သူတို့ဖြင့်၃ချောင်းထောက် tripod သုံးပြီး video ရိုက်တဲ့သူမျိုးဆိုအဝေးကနေဒီခဲရံသုံးပြီးနှီးကပ် zoom ဆွဲတာမျိုး video ကနေဓာတ်ပုံရိုက်ဖို့ပြောင်းတာမျိုးလုပ်နိုင်ပါလိမ့်မယ်။နောက်တစ်ခုကပိုကြီးတဲ့အမျိုးအစားမှာ 5G ကိုရဲနဲ့ချိတ်နိုင်မယ်ဆိုတဲ့အချက်ကလည်းထူးပါတယ်။ 5G အဆင့်သုံးနိုင်မယ်ဆိုတဲ့ဖုန်းမျိုးကတိတ်နည်းပါသေးတယ်။ကျွန်တော်အနေနဲ့တော့နောက်ကျရင်လိုမှဖြစ်ပေမဲ့လောလောဆယ်တော့မလိုသေးပါဘူး။ဒါပေမဲ့ဘောင်ဆိုရှေ့ပြေးနေတဲ့လူမျိုးကတော့ 5G ဖုန်းပထမဆုံးကင်နေဆိုတာမျိုးဖြစ်ချင်လို့ကင်ကြပါလိမ့်မယ်။
Apple ကလည်းမကြခင်မှာ iPhone အသစ်ထွက်မယ်လို့ဈေးကွက်လေးလာသူတွေကပြောပါတယ်။ဒါပေမဲ့ 5G ကိုရက်ချိတ်နိုင်တဲ့ဖုန်းမျိုးတော့မဟုတ်သေးပါဘူး။လောလောဆယ်မှာတော့ပိုသေးတဲ့အရွယ်ပါဝယ်နိုင်မဲ့ Samsung ရဲ့ Note 10 smartphone တွေက Premium အဆင့်ဖုန်းအယောင်ဈေးကွက်မှာအယောင်တက်လာမလားဆိုတာဈေးကွက်လေးလာသူတွေစောင့်ကြည့်နေကြပါတယ်။